စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံအများပြားသေဆုံးခဲ့ရတဲ့စကိုင်းတိုင်းကမ့်ပလူမြို့နယ်ပစီကြီးကျေးရွာကိုဒီနေ့လည်းနောက်ထပ်တိုက်ခိုက်ခံခဲ့ရတယ်လို့ဒေသကာကွယ်ရေးအဖွဲ့ဝင်တွေကပြောပါတယ်။နေနေရှင်းလင်းရေးအတွက်ကျေးရွာအနီးကိုရောက်နေတဲ့စစ်ကြောင်းကလည်းလက်လက်ကြီးတွေနဲ့ပစ်ခတ်တာတွေရှိတယ်လို့သူတို့ကဆက်ပြောပါတယ်။ဒီကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမဆွမုံပြောပြပေးပါအောင်ခင်ဗျာ။
စကိုင်းတိုင်းကမ့်ပလူမြို့နယ်ပစီကြီးကျေးရွာကိုဧပြီလ17ရက်နေ့မနက်ပိုင်းကစစ်ကောင်စီတပ်တွေကလေကြောင်းကနေဘုံကျဲပစ်ခတ်တိုက်ခိုက်ခဲ့ကြတာကြောင့်လူပေါင်း190ကျော်အသက်ဆုံးခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာလည်းစစ်ကောင်စီတပ်တွေကနေ့တိုင်းညပါလေကြောင်းကနေပြန်တန်းစောင့်ကြည့်တာတွေလုပ်နေခဲ့ပါတယ်။ဒီကနေ့ဧပြီလ20ရက်နေ့ညနေ2နာရီခွဲဝန်းကျင်လောက်မှာတော့တိုက်ခိုက်ရေးဂျက်လီရင်တစ်စင်းနဲ့ပစီကြီးကျေးရွာဘုံကိုထပ်မံပြီးတော့ပစ်ခတ်ခဲ့တာကြောင့်လက်ရှိမှာကျေးရွာမီးလောင်နေတယ်လို့မလဲတိုက်နယ်ကာကွယ်ရေးတာဝန်ခံကိုဗလာကြီးက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ။
အခုပြစ်သွားပြီ။ကျုံးနေဝဲကြီးပြစ်သွားပြီ။ရွာတော့မီးလောင်သွားပြီ။မီးလောင်နေဒီကိုလိုက်တဲ့အခုမြင်နေရပြီ။ရက်ဖိုက်တာနဲ့ပြရက်ဖိုက်တာနဲ့ပါ။ပထမဆုံးအလုံးကဘုံကြီးတင်တယ်ပြ။ကျွန်တော်တို့ကိုသတင်းယူနေတော့ဥတက်တော်လာလူကိုတော်ပြင်းပါလေ။အဲ့ပထမလုံးကတော့ကျွန်တော်လည်းအဲ့ဒါကြောင့်မကဲရတော့နဲ့ပြန်ပြီးဆုတ်တဲ့ချိန်ကိုနောက်ထပ်နှစ်ပတ်ထပ်ပြီးထပ်ပြစ်တာ။၃ချိန်ကြမှာပါပြစ်တာတော့။ကျွန်တော်တင်တော့သူတို့စစ်ကြောကလည်းရွာထဲဝင်ရဲဟန်မတူဘူးပြ။မနေ့တည်းကသူတို့မနေ့ကဝင်နေဆိုတာလေဘုံကြီးကျောင်းအဆက်နာလေးတွေဝင်ပြီးတော့သူပြန်ထွက်ခဲ့တာဆိုတော့မဝင်ရဲလို့ကျွန်တော်ဒီနေထဲလာပြီးလက်စာထောက်တဲ့အနေထားတင်နေ
။စစ်ကောင်စီဘက်ကအင်အား200ကျော်နဲ့ပစီကြီးကျေးရွာကိုခြေလျင်ဝင်ရောက်လာတဲ့အမှတ်73လေးကျေးတက်ကလည်းကျေးရွာတဲ့ကိုမဝင်မဲနဲ့ရွာရဲ့တောင်ဘက်ကနေ60မမအမြောက်နဲ့ရွာရဲ့အနောက်ဘက်ကို2နာရီဝန်းကျင်လောက်မှာအနည်းဆုံး10ချိန်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အခုလက်ရှိမှာတော့ဒီလိုပစ်ခတ်မှုတွေကြောင့်အင်ဂျင်200ကျော်ရှိတဲ့ပစီကြီးကျေးရွာဟာကျေးရွာရဲ့အနောက်ချမ်းနဲ့အလဲပိုင်းနေမှာမီးအကြီးအကျယ်လောင်နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ခံကိုဗလာကြီးကအခုလိုပြောပြပါတယ်
။သူမပစ်ခဲ2နာရီလောက်ကသေးကြောင်ကနေမှ10ချက်ထုတ်လိုက်တာ10ချက်ထုတ်ပြီးအခုမှအထက်ပြစ်တာလည်းကျမိုက်တာနဲ့60ချက်နဲ့က60နဲ့ပြစ်တာလည်း60နဲ့10ချက်တော့ထုတ်ပြီးအခုကကျမိုက်တာနဲ့လာပြစ်တော့မှာအခုကရွာတော့မဝင်သေးဘူးမှဒီရွာရဲ့တောင်ဘက်ကနေပြစ်သွင်းနေကြဗျသူစစ်ဆောင်ရှိမဲ့ဘက်ကိုထင်တယ်မှာဒီရွာရဲ့နောက်ဘက်တက်တဲ့ဟိုနန်းပြစ်သွင်းနေတာ
စစ်ကောင်စီရဲ့ဧပြီလ17ရက်နေ့လေကြောင်းတိုက်ခိုက်မှုကြောင့်ပစီကြီးကျေးရွာအပါအဝင်ကျေးရွာ900လောက်ကဒေသခံ9000ထက်မနည်းဟာတောတောင်တွေထဲမှာစစ်ဘေးတိမ်းရှောင်နေကြရပါတယ်။မနေ့တုန်းကပစီကြီးရွာနီးကိုဝင်လာတဲ့စစ်ကြောင်းကကျေးရွာတွေကိုဝင်ရောက်ရှင်းလင်းတာထက်စစ်ဘေးရှောင်နေရှိနေတဲ့ဘက်ကိုဝင်ရောက်ပြီးတော့ရှာဖွေတာမျိုးတွေလုပ်တာကြောင့်မနေ့ကညရင်းချင်းပဲစစ်ဘေးရှောင်တွေကိုနေရာပြောင်းရွှေ့ချထားရတယ်လို့စစ်ရှောင်တွေကိုကူညီပေးနေတဲ့တိုက်နယ်ကာကွယ်ရေးတာဝန်ခံကိုဗလာကြီးကအခုလိုပြောပြပါတယ်
။သူကလှည့်ချနေတာအမှစစ်ကြောင်တွေဘက်ကိုကူးတည်ပြီးရှာလာရွာတွေထဲကိုအဓိကထားမဝင်ဘူးမှသူကမနေ့ကလည်းလှည့်တော့ရှာနေတာအခုနေ့လည်းပါတယ်2နာရီလောက်ကအဲ10လုံးပြည့်တယ်2နာရီလောက်က10လုံးပြည့်တယ်ပြီးအခု10နာရီကြာမှရက်ဖတ်တယ်လာပြစ်တာ
ဗျဧပြီလ17ရက်နေ့တိုက်ခိုက်ခံရပြီးတဲ့နောက်အနီးအနားကျေးရွာအပါအဝင်ရွာ900လောက်ကဒေသခံ9000ကျော်လောက်ဟာအဝိထဲနောက်စားတောက်ရေးအတွက်လိုအပ်တဲ့ရိတ်ခါစတာတွေဘာတစ်ခုမှမယူဆောင်နိုင်ပဲကိုလွတ်ယုံထွက်ပြေးခဲ့ကြရတာကြောင့်နေထိုင်စားတောက်ရေးမှာအတော့ကိုဒုက္ခရောက်နေကြရတယ်လို့ဒေသခံတွေကပြောပါတယ်ပထမတစ်ကြိမ်လေကြောင်းတိုက်ခိုက်မှုကြောင့်အသက်5နှစ်အရွယ်မိငယ်လေးနဲ့တမတ်ဖြစ်သူကိုဆုံးရှုံးလိုက်ရတဲ့ဗဇီကြီးဒေသခံအမျိုးသမီးတဦးကတော့ဒီကနေ့ဗဇီကြီးရွာကိုလေကြောင်းကနေထပ်မံတိုက်ခိုက်ခဲ့တာနဲ့အခုလိုစစ်ကြောင်းတွေအင်အားအများအပြားနဲ့ဝင်ရောက်လာနေတာတွေကြောင့်ကြောက်ရွံ့နေရတယ်လို့အခုလိုပြောပါတယ်
။နောက်ထပ်လည်းကြောက်လန့်နေရပါတယ်ရှင်။ကျန်တဲ့လူတွေအတွက်လည်းပူပင်ရပါတယ်။လုံချုံကောင်းကောင်းမွန်မွန်လေးနဲ့လုံလုံချုံချုံလေးနေချင်တာပါအနေရကင်းရင်းကြီးနေ
။ဒီမှာတို့ပြပြလာလာနဲ့ကြောက်ကြောက်လန့်လန့်လာရလို့စေဝါလည်းမပါခဲ့ပါဘူးလို့အဲ့ဒါတော့တောက်ရည်သုံးရည်တွေပါစားအခါစားစားရခက်ခဲရှိပါတယ်။အဲ့ဒါတော့လိုအပ်ပါတယ်ရှင်
။ဗစီကြီးကျေးရွာကိုစစ်ကောင်စီကအခုလိုမျိုးလူပေါင်း190ကျော်အသက်ဆုံးအောင်လေကြောင်းကနေတိုက်ခိုက်ခဲ့တဲ့အပေါ်ကုလသမဂ္ဂနဲ့ G7 ဆက်မှုထိပ်သီးနိုင်ငံတွေအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကပြစ်တင်ရှုံချခဲ့ကြပါတယ်စစ်ကောင်စီပြောခွင့်ရဘက်ကတော့အဲ့ဒီဒေသမှာ PDF အဖွဲ့တွေရှိနေတယ်ဆိုတဲ့သတင်းရတဲ့အတွက်ဘုံကျဲတိုက်ခိုက်ခဲ့ခြင်းဖြစ်တယ်ဆိုပြီးတုံ့ပြန်ပြောဆိုထားပါတယ်စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကနေပြစ်ခတ်တိုက်ခိုက်မှုတွေကြောင့်သခိုင်းတိုင်းအတွင်းမှာတော့တေဆုံးသူနဲ့အိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့စစ်ရှောင်းအရေးအတွက်ကတစ်နှစ်ထက်တစ်နှစ်ပိုပြီးတော့တိုးလာနေပါတယ် ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာအဲ့ဒီဒေသမှာရှိတဲ့ကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လေမြမစစ်ကောင်စီဘက်ကဆွဆွဲထားပါတယ်ရှင်။